မေကန်ပြည်သူရှေ့ဘက်ချင်းမြောက်ကိုလဲနာပြည်နယ်ကိုဖလော်ရစ်ဟာရီကိန်းမုန်တိုင်းစတင်ဝင်ရောက်နေပါပြီ။ဒီနေ့စောပိုင်းမှာပဲမုန်တိုင်းကလီတိုင်းတုံးတနားရီ109ကီလိုမီတာအထိရှိနေတဲ့အကြောင်းလဲအမေရိကန်မြေသားသမုဒ္ဒရာနဲ့လေဥဆိုင်ရာဌာနနိုဝါကပြောဆိုခဲ့တာပါ။ဖလော်ရစ်ဟာရီကိန်းကိုအခုခါပြင်းအားဆင့်တင့်ရှိတဲ့မုန်တိုင်းအဖြစ်ဆင့်လျှော့ချလိုက်ပြီးမလဲထိရဲ့ပစ္စည်းနဲ့အထိအန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသကြွန့်ကျင်တွေသတိပေးထားပါရဲ့။မြောက်ကလဲနာပြည်နယ်ဟောချွေရီမူရိုက်ကူပါကတော့မုန်တိုင်းရောက်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တဲ့အကြောင်းသတိပေးထားတာပါ။ Florence Hurricane စတင်ဝင်ရောက်လာချိန်မှာပဲမြောက်ကလိုင်းနားမှာစစ်စင်ကြီးချက်ထောက်မှုကျင်းပသူ 32,000 လောက်ရှိနေပြီဖြစ်ကြောင်းလည်းတာဝန်ရှိသူတွေကပြောပါရယ်။တမိုင်းဝင် New Bern မြို့မှာလည်းအင်းနေတဲ့ရေတွေဝင်လာနေတဲ့အတွက်အရေးပေါ်ကိစ္စရေးကူညီတောင်းခံတဲ့တယ်လီဖုန်းဆက်သွယ်မှု150ကျော်ရှိကြောင်းလည်းဒေသခံအာဏာရှင်တွေပြောဆိုထားတာပါ။ကူညီလိုသူတွေကိုပြည်သူအရေးပေါ်ကိစ္စရေးဌာနဖီမာကကိစ္စရေးကူညီဖို့အသိရှိနေကြောင်းပြောဆိုထားတယ်လို့လည်းပြောပါရယ်။ဒီအကူကြီးစောင့်ဆိုင်နေခြင်းမှာနေအမြင်ပိုင်းမှာပြောင်းရွှေ့နေကြဖို့လဲသတိပေးထားရဲလို့တောင်းရှိတွေကပြောပါရဲဟိုတယ်လေးကြီးနေတဲ့သူမုံတိုင်းဖျားပိုင်းမနေ့ပိုင်းကမနေ့ကဆက်လို့မြောက်ကယ်လိုင်းနဲ့တောက်ကယ်လိုင်းနဲ့ပြည်နယ်ကယ်လိုင်းဒေသတွေကိုစတင်ဝင်ရောက်လာတာပါအမျိုးသားဟာရီကိန်းမုံတိုင်းဌာနကတော့ Florence Hurricane ကမြောက်ကယ်လိုင်းနဲ့ကယ်လိုင်းကိုဝင်ရောက်လာခြင်းမှာအသက်အန္တရာယ်ဆိုးရွားလို့တဲ့အထိတရားပြည့်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါရဲနောက်ပိုင်းရက်တွေမှာရေကြီးနေတဲ့အန္တရာယ်ရှိကြောင်းလဲသတိပေးထားတာပါဒီနေ့ကီလို9ကီလိုမီတာနှုန်းနဲ့မုန်တိုင်းကကုန်းတိုင်းပိုင်းတဖြည်းဖြည်းချင်းဝင်ရောက်လာနေတဲ့အတွက်မိုးကြီးကြီးရွာသွန်းပြီးရေကြီးနေတဲ့အန္တရာယ်ကိုလည်းမိုးလေဝသချမ်းချင်တွေဆိုးရင်နေပါတယ်မုန်တိုင်းကြောင့်ယောက်ကလိုင်းနဲ့ပြည်နယ်မှာမိုးရေရေ13စင်တီမီတာအထိရွာသွန်းနိုင်လို့အိမ်တော်များလောက်အမြင်ရှိတဲ့လူမီတာလောက်ထိရေတက်နိုင်တယ်လို့လည်းခန့်မှန်းထားတာပါမုန်တိုင်းကြောင့်လေဆင်နှာမောင်းတွေဖြစ်ပေါ်နေတဲ့အလားအလာတွေလည်းရှိနေပါတယ်